ကချင်ပြည်နယ်မှာရှိတဲ့အေယာရီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ကတွေ့ရှိချက်တွေကိုဒီကနေ့နိုဝင်ဘာလ17ရက်နေ့မှာသမရထံကိုပထမဆုံးအစီရင်ခံစာတင်သွင်းလိုက်ပါပြီ။စီမံကိန်းကိုကန့်ကွက်နေကြတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကအစီရင်ခံစာကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ဖို့ကိုလည်းတိုက်တွန်းနေကြတာပါ။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပါမယ်ရှင်။
စံကျင်ကန့်ကွက်မှုတွေကြောင့်အရင်ဆိုးရလက်ထက်မှာကလေးကဆိုင်းငံ့ထားတဲ့အေယာဝတီမြစ်ဆုံစီမံကိန်းကိုလေလာစစ်စစ်တုံးတည့်ရေးကော်မရှင်က3လကြာလေလာမှုတွေအပြီးအခုနောက်ဆုံးတွေ့ရှိချက်တွေကိုသမ္မတထံတင်ပြလိုက်တာဖြစ်ပါတယ်။အေယာဝတီမြစ်ဆုံမြညာမြဝန်းရေအားလျက်စစ်စီမံကိန်းတွေလေလာစစ်စစ်တုံးတည့်ရေးကော်မရှင်ကိုပြီးခဲ့တဲ့ဩဂတ်လ12ရက်နေ့ကပဲဖွဲ့စည်းပေးခဲ့တဲ့သမ္မတဦးထွေးကျော်ထံကိုသတ်မှတ်ထားတဲ့အတိုင်းအစီရင်ခံစာတင်သွင်းခဲ့တဲ့အကြောင်းသမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောပါတယ်။
ဒီမှာလေကော်မရှင်ကသတင်းထုတ်လို့ရတယ်အဲ့ဒါလေးဆောင်းလိုက်
သမ္မတဦးသိန်းစင်ကသူအစိုးရတက်တန်းအတွင်းဆိုင်းငံ့ထားဖို့ဆုံးဖြတ်ချက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလက်ထံမှာပြက်ပြက်သွားပြီဖြစ်တာကြောင့်စီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစုံတရာချမှတ်ဖို့ရှိနေချိန်မှာပဲဒေသခံတွေပဝန်းကျင်ထိန်းသိမ်းစတုတ်ရှားသူတွေကဒီစီမံကိန်းကိုအပြီးတိုင်ရက်ဆိုင်ဖို့တိုက်တွန်းနေကြတာပါစီမံကိန်းစတင်ချိန်မှာပွင့်လင်းမြင်သာမှုတွေမရှိတာကြောင့်မကျေနပ်ချက်တွေကြီးထားခဲ့ရတဲ့အတွက်လဲအခုခါကော်မရှင်ရဲ့တွေ့ရှိချက်တွေကိုအစိုးရထံသာမကလူထုကိုပါချပြဖို့လဲကချင်လူမှုဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုစားကြီးကပြောပါတယ
်မြစ်ဆုံရဲ့ကာတာကိုမလုတော့ဘူးဆိုတဲ့အခါအစီရင်ခံစာဖြစ်သူကအင်မတန်အရေးကြီးတယ်လူငန်းတဘောအရာသူတို့ကအခုချိန်မှာဒါအစီရင်ခံစာအထက်ကိုတင်ပြချင်းအကြောင်းတာဖြစ်တယ်ဆိုမှတကယ်လို့မဖို့ပြတေးလို့ရှိနေတကယ်ကိုပြည်သူတွေတောင်းဆိုတဲ့အစီရင်ခံစာဖြစ်ဖို့အတွက်ကဒါပူအရေးကြီးတာပေါ့နော်ဒါဒါမှတခုကရှိတာတခုရှိတာကအခုကပြည်သူလူထုနဲ့ပွင့်လင်းမြင်သာစွာဆွေးနွေးတဲ့အစွေရလို့အားလုံးကယုံကြည်တဲ့ခံတမရွေးကောက်တင်မြောက်ခဲ့တဲ့အစွေရတစ်ချက်တည်းဖြစ်တယ်ဒါကြောင့်မို့ပွင့်လင်းမြင်သာမှုတော့အင်မတန်အရေးကြီးတာပေါ့နော်ဒါမှမဟုတ်ဒါအာတင်ပြလို့ရှိရင်ရက်မကြာခင်မှာတိတ်မကြာတဲ့ခင်မှာဒီလိုတင်ပြလို့ဆိုတော့ပွင့်ပွင့်လင်းလင်းပေါ်ပြဘူးရောအင်မတန်အရေးကြီးတာပေါ့နော်ချက်ချင်းမဟုတ်တော့မ
ှမြစ်ဆုံစုံစမ်းစစ်ဆေးကော်မရှင်ကိုပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြက်ကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးပြည်ထောင်စုဝန်ကြီး၅ဦးကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်တခြားလွှတ်တော်ကိုယ်စားလှယ်တွေနဲ့သဘောဝပဝန်ကျင်ဆိုင်ရာပညာရှင်တွေလည်းပါဝင်ပါတယ်ဒီကော်မရှင်ရဲ့အဓိကတာဝန်ကတော့စီမံကိန်းတွေဟာနိုင်ငံတကာပြဋ္ဌာန်းချက်တွေနဲ့ပြည်တွင်းဥပဒေတွေနဲ့အညီဆောင်ရွက်ခြင်းရှိမရှိလူမှုဝန်ကျင်ဂေဟာစနစ်နဲ့သဘောဝပဝန်ကျင်အပေါ်မှာတည်ရောက်မှုတွေအေရာဝတီမြစ်ရဲ့ရေသံရစာတပျက်စီးဆုံးရှုံးမှုအခြေအနေနဲ့ရေရှည်တည်တက်မှုအပေါ်မှာအကျိုးတည်ရောက်မှုအခြေအနေစရာတွေကိုလေ့လာဆန်းစစ်ရမှာဖြစ်ပါတယ်ကော်မရှင်ကတင်သွင်းမဲ့အစီရင်ခံစာမှာလည်းဒေသခံပြည်သူတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကိုထည့်သွင်းစဉ်းစားရမယ်လို့သမ္မတကညွှန်ကြားထားတော့ပါဒါကြောင့်လည်းကော်မရှင်အနေနဲ့အစီရင်ခံစာရေးသားဖို့အတွက်မြစ်ဆုံဒေသကိုတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာတွေတင်ပြတောင်းဆိုတာတွေကိုလုပ်ခဲ့ပါတယ်ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကိုစားကြီးရဲ့အမြင်က
စုံစမ်းစစ်ဆေးရေးကော်မရှင်ဒီရဲ့ပွင့်လင်းမြင်သာမှုလုံးဝမရှိဘူးကျွန်တော်ကတတကအနေနဲ့ပြောမယ်ဆိုရင်မြစ်ဆုံဒေသကိုတွားလေလာတဲ့အချိန်မှာအဲ့ဒီရေကတာစီမံကိန်းကြောင့်စုချူတုခခံစားရမယ့်ဒေသခံလူထုနဲ့သူတို့ကတိုင်ပင်ဆွေးနွေးခြင်းအပြန်အလှန်ပြောဆိုခြင်းလုံးဝမလုပ်ပဲနဲ့စီမံကိန်းကဒါချိမပြန်လဲပြန်တွားတဲ့ဟာကိုသိရှိရတယ်မြစ်ချနာမှာလုံးတဲ့အချိန်မှာလည်းဟိုဒီခါရှင်းရှင်းလင်းလင်းပြောဆိုတဲ့ခါမရှိဘူးအဲ့ဒီဟာတို့ချိလို့ရှင်ကသူတို့စီမပွင့်လင်းမြင်သာမှုမရှိပဲနဲ့ရှင်းရှင်းလင်းလင်းအဖြစ်မပေးနိုင်တဲ့ဟာတော့ကော်မရှင်အဖွဲ့မှဖြစ်နေတယ်ကိုနော်ဟုတ်ကဲ့
ဒေါ်လာ 3.6 ဘီလီယံအကုန်ကျခံပြီးတရုတ်နိုင်ငံကတည်ဆောက်မဲ့စီမံကိန်းကြောင့်ဒေသခံတွေရဲ့လူမှုဘဝနဲ့သဘောဝပတ်ဝန်းကျင်ကိုထိခိုက်စေတယ်ဆိုပြီးဒေသခံတွေနဲ့လှုပ်ရှားသူတွေကဒီစီမံကိန်းကိုလုံးဝရပ်ဆိုင်ပစ်ဖို့ဆက်လက်တောင်းဆိုနေကြတာပါစီမံကိန်း80တင်မတင်အစိုးရတစ်ကဆုံးဖြတ်ချက်ချရမယ့်အချိန်မှာပဲတကြလှုပ်ရှားသူတွေကလည်းအပြီးတိုင်ရပ်ဆိုင်ရေးအတွက်အင်တာနက်အွန်လိုင်းကနေသဘောထားစုဆောင်းရမှာပါဝင်သူ300,000ရှိနေပြီလို့လည်းဒီလှုပ်ရှားမှုကိုဦးဆောင်သူဦးဖြစ်တဲ့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောပါတယ်
နှစ်သိန်းတောင်ရတယ်နိုဝင်ဘာ9ရက်နေ့ကပဲအဲ့ဒီမှာတစ်ဖြတ်ဖြတ်ပြီးတော့ကျွန်တော်တို့မြန်မာ Green Network ရဲ့ဒီသမရရဲ့အတိုင်းအတာရဲ့မြေဆုံကော်မရှင်ရဲ့တင်ငင်းစာထဲမှာကျွန်တော်တို့ဒါအစီရင်ခံလိုက်ပါပြီ
သမ္မတထံအစီရင်ခံစာတင်သွင်းတာနဲ့ပတ်သက်လို့ကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ဖို့စ조사ခဲ့ပေမဲ့မရခဲ့ပါဘူးလက်ရှိအချိန်မှာဒီစင်ခစားနဲ့ပတ်သက်လို့အသေးစိတ်ဘာမှမသိရသေးပေမဲ့ဒေသခံအပါအဝင်လူထုအများစုကတော့မြစ်ဆုံအနီးတစ်ဝိုက်မှာရှိတဲ့စီမံကိန်းတွေရနာတင်နေဆိုတဲ့အကြောင်းဒီစင်ခစားမှာပါဖို့မျှော်လင့်နေကြတာပါခင်ဗျာ